ပြည်အောင်စုအဆင့်ရာဇဝမှုတွေအတွက်ထောင်ဒဏ်ချမှတ်ခံရနိုင်ခြင်းရှိတဲ့တာဖြစ်သူဟန်တာဘိုင်ဒန်ကိုတမရဂျိုးဘိုင်ဒန်ကမနေ့တနင်္ဂနွေနေ့ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အရင်တုန်းကအာနာဂိုမီသားစုအကျိုးအတွက်အသုံးချမှာမဟုတ်ဘူးဆိုပြီးဒီမိုကရက်တမရဘိုင်ဒန်ကပြောဆိုမှုတာပါ။ဒယ်လာဝဲနဲ့ကယ်လီဖိုးနီးယားပြည်နယ်တွေကအမှုနှမှုအတွက်ပြစ်ဒဏ်ကလွန်ငင်းခွင့်ပေးမှာမဟုတ်သလိုပြောင်းလဲပြစ်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုထားတာပါ။ဟန်တာဘိုင်ဒန်ဟာအစိုးရကိုအခွင့်ပေးဖို့ပြက်ကွက်မှုတရားမဝင်တင်နာကန်ဆောင်မှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းထွက်ဆိုပြီးတရားသူကြီးတွေကအမှုနဲ့ပတ်သက်လို့စီရင်ချက်ချဖို့ရှိနေခြင်းလည်းဖြစ်နောက်လာမှာဒေါ်နယ်ထရန့်သမ္မတတာဝန်စတင်ထမ်းဆောင်ဖို့အချိန်နီးကလာခြင်းလည်းဖြစ်တာကြောင့်သမ္မတဘိုင်ဒန်ကသူ့သားကိုပြစ်ဒဏ်ကလူငယ်ချမ်းသာဝင်ပေးလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒန်2020သမ္မတရွေးကောက်ပွဲမှာအနိုင်ရပြီးဒလအကြာဒီဇင်ဘာလအတွင်းဟန်တာဘိုင်ဒန်ကိုအခုပြစ်မှုတွေနဲ့ပတ်သက်လို့စုံစမ်းမှုတွေစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရတာကိုစန့်ကျင်တဲ့ကွန်ဂရက်လွှတ်တော်အမတ်တွေကသူ့အပေါ်မှာကြေမနက်ဖြစ်ပြီးမိသားစုဝင်တွေအခုလိုအမှုဆွဲဆိုတာဖြစ်သလိုဟန်တာဘိုင်ဒန်ဟာသူ့သားဖြစ်နေတာကြောင့်အခုလိုပြစ်မှတ်ထားဆောင်ရွက်ခံရတာဖြစ်ကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်ခင်ဗျ။